မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းမတိမငြိမ်အခြေအနေတွေကြောင့်တဘာတောင်းဝေတင်ဖို့ရောင်းချမှုတွေကရရှိတဲ့ငွေပေးချေမှုတွေကိုဆန့်ကန့်လိုက်တဲ့အကြောင်းပြည်သိရင်နယ်လုံငန်းတိုတယ်ကဗုဒ္ဓနည်းမှာကြေညာပါတယ်။ရန်နာတဘာတောင်းဝေတက်ကနေထိုင်းနိုင်ငံကိုတွယ်တန်းထားတဲ့ပိုက်လိုင်းလုံငန်းကိုပိုင်ဆိုင်တဲ့မုဒ္ဓမာတဘာတောင်းဝေတယ်ယူပို့ဆောင်ရေးကုမ္ပဏီ MGTC အစုရှယ်ယာဝန်တွေရဲ့မေလစနီရဲ့အစည်းအဝေးမှာငွေပေးချေမဲ့အစီအစဉ်ဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာလို့လည်းတိုတဲကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဧပြီလ1ရက်နေ့ကစငွေသားပေးချေမှုတွေဆိုင်းငံ့ဖို့ကတော့ MGTC ကုမ္ပဏီရဲ့38.24%ပိုင်ဆိုင်တဲ့တိုတဲကုမ္ပဏီကအဆိုပြုခဲ့တာပါ။တိုတဲကုမ္ပဏီရဲ့ကြေညာချက်ထဲမှာတော့မြန်မာနိုင်ငံကအကျဉ်းဖက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရှုတ်ချကြောင်းနဲ့ဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ကပိတ်ဆို့တန်ခတ်မှုတွေချမှတ်တဲ့အခါလိုင်းနာမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ဆက်တွဲစစ်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်စစ်တပ်အတွက်ဝင်ငွေရနေတဲ့လိုရက်တွေကိုရပ်တန့်မှုတိုတယ်ကုမ္ပဏီဖိအားပေးခံနေရတာပါ။ပြင်သစ်ကုမ္ပဏီနဲ့တူဖက်ဆက်လုပ်ကန်နေတဲ့အမေရိကန်ရေနံကုမ္ပဏီ Chevron ကိုလည်းဗုဒ္ဓနည်းကမြန်မာအရေးလိုရှာသူတွေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ Chevron ရုံးချုပ်ရှိရာ San Francisco မှာမြန်မာရေးလှူရှားသူတွေစုဝေးပြီးမြန်မာဆက်အနာပိုင်တွေအတွက်ဝင်ငွေရစေမယ့်လိုရက်တွေကိုရပ်တန့်ဖို့တောင်းဆိုဆန္ဒပြခဲ့ကြတာပါ MGTC ရဲ့ Share 28.26 ရာခိုင်နှုန်းကိုတော့ American ရင်းနှီးလုံငန်း Chevron ကပိုင်ဆိုင်ထားပြီး Thai PTTEP ကုမ္ပဏီက 25.5 ရာခိုင်နှုန်းနဲ့မြန်မာစစ်တပ်ကထိန်းချုပ်ထားတဲ့မြန်မာရေးနှီးနဲ့သဘောတောင်းဝေလုံငန်း MOG က 15 ရာခိုင်နှုန်းပိုင်ဆိုင်ပြီးသဘောတောင်းဝေရောင်းချမှုကနေနှစ်စဉ်ဒေါ်လာ10,000လောက်ဝင်ငွေရနေတယ်လို့လည်းခန့်မှန်းထားတာဖြစ်ပါတယ်။